ဤကနေ့လူတော်ဝဟာရကောဇာတက္ကရေ1381ခုသာသနာတော်တက္ကရေ1553ခုဝါကောင်လက်ပြကျော်တရနေ့6ရက်8လ2900နေ့ဘုရင်တို့အိန္ဒြေဘုရားဝင်တွင်၌ဇနာကရဓမ္မပိမှန်တော်အတွင်၌ဆင်ကျင်းပအပ်သောအထူးအလုပ်ပေတရားပွဲဟောဒီအထူးအလုပ်ပေတရားပွဲအတွက်သဗ္ဗဒါနဓမ္မဒါနဇိနာတိဆိုသည့်အလံအားလျော်စွာအလူတကားအလူထဲမှာတရားအလှသည့်မြတ်ဆုံးလို့မြတ်စွာဘုရားမိန့်တော်မူခြင်းကြောင့်ဓမ္မဒါနအလူရှင်မြင်မိသားစုဖြစ်ကြတဲ့တရားယူမောင်ကြီးဖခင်ကြီးဓာယူမောင်ကြီးကိုဥထိပ်ပန်းသဖြင့်ငွေကြီးသုံးလက်မိသားစုလေဝရဏကြောင့်ဝေမိသားစုများမှလှူဒါန်းအပ်တော်ဒီနေ့ဓမ္မဒါနအလူဖြစ်ပါဒါကြောင့်မလို့လူတန်းတဲ့ကုသိုလ်ပိုင်ရှင်ဒီဓမ္မဒါနတဏှာပြင်အမတ္တဒါနအဲ့ဒီအမတ္တဒါနကုသိုလ်ကောင်းမှုကြီးကိုကျညာမှာမှချီးရလို့ဘဝမြတ်စွာသန္တရာကချီးကျင့်လာဘူးတဲ့ကုသိုလ်ကောင်းမှုလေးဒီချီးခဲ့ချလို့ဒီနေ့တရားဟောတရားနာစုံစည်းကြရကြပါလေ။ဟောဒီအင်းတို့ရဘုရားဝင်ထဲမှာဘုရင်များအတွက်ပထမအကြိမ်တရားပွဲလူဒန်းခွင့်ရပါလေ။အခုလိုရောက်ရှိလာကြကုသောသန္တရာဆွေတော်မျိုးတော်များရဲ့နှလုံးသားထဲမှာဓမ္မအတိလေးတည်ရရှိနိုင်ပါစေလို့ဘုန်းကြီးတို့ရည်ရွယ်ပြီးတော့ဒီနေ့တရားဓမ္မများအားဘုန်းကြီးတို့ကျေးဇူးပြုပေးမဲ့တရားတော်မြတ်ကတံပိုးရှိ၍တံပိုးသိပါစေဆိုတဲ့တရားတော်မြတ်ကိုဟောကြားပေးมาဖြစ်ပါတယ်။ပါတဲ့လေတံပိုးရှိ၍တံပိုးသိပါစေတရားမဟောကြားသေးမီတရားမနာကြားသေးမီမေတ္တာကမ္မထံစီဖြန်၍ဗုဒ္ဓနှုတ်တတိပွားများကြမယ်မိမိတို့ရှင်မောင်မသရင်သုံးနေတော်မူစံပေတော်မူနေတဲ့မြတ်စွာဘုရားရှင်ရဲ့ပုံတော်ပေါ်မှာအာယုညွတ်ကိုင်းပြီးတော့ဘုရင်တို့ကဂုဏ်တော်လေးရပ်ပတ်တဲ့ကာမတဂါရမများထာတုထမ်းများကုသိုလ်ရကြစေဖို့ကာယကမနောကံဖြင့်တဂါရမများကအာယုညွတ်ကိုင်းဘုရင်များကဝစီကံမနောကံဖြင့်အာယုညွတ်ကိုင်းပါမယ်တလောကလုံအောင်မေတ္တာလွှမ်းခြုံကြမယ်လူနဲ့ပြန်မာသတ္တဝါချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ကင်းဒိဋ္ဌိရှင်လည်းငင်းချမ်းသာကြပါစေ31ရွာသတ္တဝါချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ကင်းဒိဋ္ဌိရှင်လည်းငင်းချမ်းသာကြပါစေ ဘုရားမြတ်စွာ သာသနာ ရောင်းဝါနေသို့လင်းပါစေ ဘုရားမြတ်စွာ သာသနာ ရောင်းဝါနေထက်လင်းပါစေယဟန်တံဃာအာလုံးမှာသာသနာတော်မြတ်ကြီးဆောင်ပါစေယဟန်တံဃာအာလုံးမှာသာသနာတော်မြတ်ကြီးဆောင်ပါစေသာသနာလာမင်းကျက်ခပင်းအလင်းကပါတိပါစေ အလင်းရောင်ကိုလက်ခံကြိုကြီးညိုလေးမြတ်ကြပါသည
်
ကဘာငြိမ်းချမ
်း
နိဗ္ဗာန
်
သံမြန်းနိုင်ကြပါကုန်စေကဘာငြိမ်းချမ
်း
နိဗ္ဗာန
်
သံမြန်းနိုင်ကြပါကုန်စေ
။
နမောတိမာရဏရဏနမောတိဒိဋ္ဌိသူရဏနမောတိတန္တိသူကရာနမောတိတရဏကရာမာရဏရဏဒေဝဗုဒ္ဓမံကိလေသမံခန္ဓာမံမြေစုမံအဘိသင်္ကာရမံဟုဆိုအပ်သောမင်္ဂအိမ်ကိုချိုးပဲဖြစ်စီတော်မူခဲ့ပါတော်မြတ်စွာဘုရားတေရှင်တော်မြတ်ဗျာမြာမာကံဗျာတပည့်တော်တို့သည်နမောချီးကိုကြပါတော်သည်မြတ်စွာဘုရားဒိဋ္ဌိသူရဏသက္ကာယဒိဋ္ဌိဩစေတဒိဋ္ဌိသက္ကာယဒိဋ္ဌိစရှိသော62ပါးသောဒိဋ္ဌိတို့ကိုညွန်ပြတော်မူခဲ့ပါတော်မြတ်စွာဘုရားတိရှင်တော်မြတ်ဗျာမြာမာက62ပါးသောဒိဋ္ဌိတို့ကိုပယ်စွန့်လိုကြကုန်သောဗျာတပိတော်တို့သည်နမောချီးကိုကြပါတော်သည်မြတ်စွာဘုရားတန်တိဒုက္ခရာငြိမ်းတနိဗ္ဗာန်ကိုညွန်ပြတော်မူခဲ့သောမြတ်စွာဘုရားတန်တိဒုက္ခရာ1500ကိလေသာဗုဒ္ဓအလောင်းတတ်တို့ချုပ်ငြိမ်းယုတ်သိမ်းသောနိဗ္ဗာန်ကိုညွန်ပြတော်မူခဲ့သောမြတ်စွာဘုရားတိရှင်တော်မြတ်ဗျာမြာမာက1500ကိလေသာဗုဒ္ဓအလောင်းတတ်တို့ကိုပယ်စွန့်လိုကြကုန်သောဘုရားတပည့်တော်တို့သည်နမောချီးကိုကြပါတော်သည်မြတ်စွာဘုရားတရဏံကာရကိုကိုယ်ရာဆက်မတရားတို့ကိုညွန်ပြတော်မူခဲ့သောမြတ်စွာဘုရားတရဏံကာရဘုရားစေဘုရားမံတရားစေတရားမံသံဃာစေသံဃာမံတို့ကိုကိုကိုယ်ကြရဲ့လို့ကိုယ်ခွေရာစွမ္မာတရားတို့ကိုညွန်ပြတော်မူခဲ့သောမြတ်စွာဘုရားတိရှင်တော်မြတ်ဗျာမြာမကံကိုယ်ခွေရာစွမ္မာတရားတို့ကိုလိုလားကြကုန်သောသာတော်သမီးတော်ဘုရားရွဲ့တော်တို့သည်နမောဗုဒ္ဓဂုံတော်အောင်မြင်မြော်၍ယောသိမြတ်တို့မညော်ကြွ၍ရှိခိုးခြင်းသည်အတုဘဝတုစင်သက်မသွေဖြစ်ပါသည်တည်းမြတ်စွာဘုရားဖေယာအာလုံသောသူတော်ကောင်းများကိုယ်စိတ်နဲ့ပြကြမှာချမ်းသာစွာဖြင့်ချမ်းသာသောအရိယာပုဂ္ဂိုလ်ယူပြီးတော့သစ္စာတရားလေးဤမြတ်ဗုဒ္ဓရှင်တော်မြတ်ဘုရားရှင်ဟောမိန်တော်မူခဲ့တဲ့တရားအသိလေးတွေကိုမိမိနှလုံးသားဒီဟူသောဉာဏ်ဖြင့်ရှင်းချင်းလို့တရားနာခြင်းတရားနှလုံးသွင်းခြင်းကုသိုလ်အာရုံတို့ဖြင့်ရရှိတဲ့အချိန်လေးတွေကိုအသုံးပြုကြမှာဖြစ်ပါတယ်တရားနာတယ်ဆိုတာကမိမိရဲ့စိတ်မှာမာရင်သောအာယုံလေးကိုပဲစွန့်လို့မှန်ကန်သောမဲ့ခင်လမ်းမဘောကိုရောက်ဖို့တဏှိအဖြင့်32ဘုံဒီဟူသောဘွယ်ဥကရေးခြင်းမှနိဗ္ဗာန်ဒီဟူသောကြီးကုံးပေါ်ထက်ကိုရောက်စေနိုင်ဖို့နံပါတ်တဲ့တရားအသိလေးတွေကိုနာယူရပါတယ်တရားနာမှန်ဖို့ဒီအလွန်အရေးကြီးပါတယ်တရားဓမ္မတို့နော်ဘာမှန်ဖို့လိုပါလိတရားနာမှန်ဖို့လိုအပ်ပါတယ်တရားကိုနားထောင်တတ်ဖို့အရေးကြီးပါတရားက2မျိုးရှိတယ်ကံတရားရဲ့ဉာဏ်တရားရဲ့လို့2မျိုးရှိပါကံအကြောင်းနဲ့ပတ်သက်ပြီးလူပြေလူဘကြီးပါယုံချမ်းသာဖို့လူချမ်းသာနဲ့ချမ်းသာပြမချမ်းသာဆိုတဲ့ လောကီချမ်းသာခြင်းသဘောလေးကိုရည်ဝဲပြီးတော့တန်ត្រာချမ်းသာဖို့အတွက်ရည်ဝဲပြီးတော့ဟောတဲ့ကံလန်းစဉ်ကိုညွန်ပြတော့လမ်းကတလမ်းလူ့ဘလူချမ်းသာနတ်ဘနတ်ချမ်းသာပြည်မှာဘပြည်မှာချမ်းသာဆိုတဲ့လောကချမ်းသာဆိုတဲ့တန်ត្រာဥနာသည်ချမ်းသာခြင်းသဘောကိုမရည်ဝဲပဲနဲ့လူချမ်းသာနတ်ချမ်းသာပြမချမ်းသာတို့နဲ့နှိုင်းဆလို့မရတော့မဲ့ချမ်းသာကိုချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့အဲ့ဒီချမ်းသာခြင်းအစမှန်တရားကိုညွန်ပြီးတော့ရည်ရွယ်ပြီးတော့ဟောတဲ့တရားကတစ်မျိုးအဲ့တော့ဘုန်းကြီးတို့တရားဓမ္မများကိုဘုန်းကြီးတို့ကတော့လူချမ်းသာနတ်ချမ်းသာနဲ့ပတ်သက်ပြီးတော့ဟောပြီးစီရင်မလူအပ်ဘူးလို့ထင်ပါတယ်ဘာဖြစ်လို့လဲလို့မေးတော့အဲ့ဒီကံလန်းစဉ်တန်ត្រာလောကတစ်ခြောက်လုံးမှာကံလန်းမှာပေါ့ခြောက်လန်းပြီးလာခဲ့တဲ့တွေ့တာကြောင့်မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်ကြည်စမ်းပါဦးခန္ဓာကြီးဟာဖျားဆူဆူနဲ့လွဲအိုနာသည်ဒုက္ခသည်ရပြီးတော့ဟုတ်ကဲ့ပေါင်းနေရည်တွဲလို့မကုံနာခဲ့ပေါင်းရည်တွဲလို့မကုံသေးခဲ့ပေါင်းနေကရည်တွဲလို့မကုံအခုရရှိတဲ့ခန္ဓာရပြန်တော့ဦးရမယ်ခန္ဓာကြီးရရှိထားပြန်ပြီမြန်မာကြခင်မှာယောဂဝိနာဖြစ်ရအောင်မယ်ခန္ဓာရရှိထားပြန်ပြီမြန်မာကြခင်တိုင်းမှာဘင်းလည်းရင်ချက်ပါတဲ့ကျင်နာပါတဲ့တွဲတာပါတဲ့မျက်နှူးပါတဲ့လို့ဆိုသားသမီးသားသူညီကိုမောင်နှမတွေခွဲခွာပြီးတော့သိချင်းတရားကိုရင်ဆိုင်ရအောင်မယ်လို့ဆိုရင်ဘုန်းကြီးတို့တရားဓမ္မပေါင်းသူတော်ကောင်းတို့တို့ရှောင်းလန်းလာခဲ့တဲ့ဟောဒီကံတန်တရာကြီးဟာပျော်စရာလားကြောက်စရာကြီးလားကြောက်စရာကြီးပါကံဒီအမိပကံဒီအမိကံဒီဖဆိုပြီးကံကိုအားကိုးပြီးလာခဲ့ရတဲ့ဘုန်းကြီးတို့တရားဓမ္မများဟာရရှိတဲ့ကံအကျိုးပေးလေးတွေကတော့သုခရိဘဝတော့ဟုတ်ပါတယ်သုခရိဘဝပင်ညာတော်လဲဘဝဟာခိုင်မြဲတဲ့ဘဝဟုတ်ကောဟုတ်ရဲ့လားမခိုင်မြဲတဲ့ဘဝတနည်းနည်းမှရင်လဲရမှာပါအဲ့ဒီတော့လောကအလယ်မှာသောကတဲ့ဖြစ်ပြီးတော့31ဘုံ6လမ်းပြီးလာလိုက်တာကြည်စမ်းပါဦးတို့6လမ်းနဲ့လမ်းသည်ဆုံးမလားတရားဓမ္မတို့မဆုံးနဲ့ကရွတ်ကိုယ်မှာကင်း6တလို့တန်ត្រာလမ်းကြီးရခန္ဓာလူခန္ဓာရလိုက်သေးလိုက်မွေးလိုက်သေးလိုက်နတ်ခန္ဓာရမွေးသေးပြမခန္ဓာရမွေးသေးအဲဒါလို့မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်နဲ့တည်လာခဲ့တဲ့ဘဝလေးဒီဟာအနေလားအများကြီးလားအမေကွယ်ဖေးကွယ်ညီကောင်မောင်နှမဇနီးမယသမီးသားကွယ်ကွာပြီးမိရေပေါင်းကြီးကကြပြီးတော့ငိုကြွေးခဲ့တဲ့မိအီဒီကအနေလားအများကြီးလားဘာလို့ဒီလိုများတို့တွေ့ကြုံခဲ့ရပါလိမ့်မလဲလို့မီးတော့ခန္ဓာကိုယ်ထဲမှာဘာတရားတွေမသိခဲ့လို့သစ္စာတရားတွေသစ္စာတရားတွေနှလုံးသားထဲမှာကြိတ်အောင်မကြိုးစားမိထူးခြားတဲ့ဓမ္မဆိုတဲ့အတိတုညာတို့နှလုံးသားထဲမှာကြိတ်အောင်မကြိုးစားမိတဲ့တွေ့တာကြောင့်ဒီဘုန်းကြီးရောတို့တရားနာရည်ညာတဲ့တို့ဆွေတော်မျိုးတော်များရောကဲဒုက္ခပေါင်းကြီးငယ်ထမ်းပြီးမหนีခဲ့ရဘူးလားအဲ့ဒါဘယ်လန်းတဲ့အချိန်ကုန်ခဲ့ပါလိကံလန်းတဲ့ပါဘယ်လန်းတဲ့ဒီတော့မြတ်စွာဘုရားရှင်ကကံအကျိုးပေးမှန်တယ်မြတ်တရား31ဘုံလို့မပြောဘူးလားကံကအကျိုးပေးတာကဘယ်တဲ့31ဘုံကံတရားရဲ့လမ်းစဉ်ကသဗ္ဗိတ္တကာမတ္တကကာမယောနိကာမပိဏုသုတလို့ကံဒီမိကံသာဘကံဒီအာကိုရကံဤမိကိုရဆိုတော့ဟုတ်ပါပြီတဲ့ကံကိုဤဘုန်းကြီးတို့ရောတရားဓမ္မဒီအာကိုလာလိုက်တာသူကကံပို့တာကလူဘဝနတ်ဘဝပြမဘဝကဲတခြားပေးတာလားခန္ဓာကိုအကျိုးပေးတယ်လားအကျိုးပေးလိုက်တာနော်ခန္ဓာကိုအကျိုးပေးတော့ဒီခန္ဓာကိုကြီးဟာသိုးသလားကောင်းသလားကိုယ်ခန္ဓာကိုကြီးကြည့်လိုက်ပါနည်းနည်းလေးတရားလေးနာပါများလာပြီတရားလေးထိုင်ပါများလာပြီဆိုရင်ခန္ဓာကိုကြီးကငြိမ်ငြိမ်လေးပေးလာသလားဖောက်ပြန်လာသလားခန္ဓာကတရားပြပြီလေအေးတရားနာနေကြတဲ့ မိတ်ဆွေကြီးမင်းခန္ဓာကြည်စမ်းပါဦးကမင်းကကိုကိုကိုရှမ်းသာလဲထင်ခဲ့တယ်ဟဲ့မင်းခန္ဓာမရှမ်းသာဘူးလीဟောက်ပြန်နေတယ်ဒီမှာညောင်းညာကြိုက်ခဲပူတာအေးတာတောင်းတာတင်းတာကြိုက်တာခဲတာမြောင်များစွာပြည့်နေတဲ့မင်းခန္ဓာဆိုရရှိထားတာပါအဆိုးခန္ဓာပါကွာအဆိုးခန္ဓာဒီမှာကြည်ဒုက္ခသစ္စာပဲလို့ဘသူကပြောနေတယ်လူတူတယောက်ကလာပြောတာလားခန္ဓာကပြောတာလားခန္ဓာကပြောတဲ့သဘောလေးကိုညံလေးနဲ့ကတ်လို့ကတ်လို့ကတ်လို့လှမ်းပြီးတော့ကြည့်မယ်ဆိုရင်အရှုခန္ဓာအကြည့်ခန္ဓာတရားမှန်သမျှတရားဒုက္ခလို့ပြောနေသလားဒုက္ခလို့ပြောနေသလားဩစင်ရလိုက်တာစင်ရခြင်းအမှန်တရားပါတရားတဲ့မြတ်စွာဘုရားကခန္ဓာကိုယ်ကြီးကဘာတရားလို့ပြောခဲ့တယ်ဘုရားကိုယ်တည်းပဲမဟုတ်ဆရာတော်ဘုရားကြီးကလည်းဟိနင်းတို့ခန္ဓာမင်းတို့ပြန်ကြည့်ကွာခန္ဓာကြီးဘာသက်စာလို့ပြောခဲ့သူတစ်ပါးကပြောတာလားခန္ဓာကပြောတာခန္ဓာကပြောတယ်ဟောဒီစင်းရည်တဲ့သဘောလေးကိုစင်းရည်တဲ့အတိုင်းညံလေးနဲ့အကက်ကကြည့်မယ်ဆိုရင်ဘုန်းကြီးတို့တရားမှပြီအမှားပြောက်ပြီးတော့အမှန်ရောက်တော့မှာပေါ့ဘာပြောက်ပြီးတော့ဘာရောက်လာမယ်အမှန်ရောက်လာမယ်ဒါဆိုရင်အမှားပြောက်ဖို့အတွက်ဘုန်းကြီးတို့ရောတရားမှများကခန္ဓာကိုယ်ကိုဘာနဲ့စောင့်ကြည့်ရမလဲသူတို့ဘာခန္ဓာကိုကြည့်ရမှာလားကိုယ်ခန္ဓာကိုကြည့်ရမှာလားကိုယ်ခန္ဓာကိုယ်ထဲမှာတကယ်ရှိတဲ့တရားလေးကိုတရားအသိလေးနဲ့ကပ်ကပ်ပြီးတော့ကြည့်မှသာလေ။ဩခန္ဓာကြီးတကယ်စည်ရနေတာကိုတကယ်မကောင်းပါလား။မြတ်စွာဘုရားရှင်ကသဗ္ဗေသင်္ခါရအနိစ္စသဗ္ဗေသင်္ခါရဒုက္ခသဗ္ဗေဓမ္မအနတ္တလို့ဟောတော့မြတ်စွာဘုရားခန္ဓာအနိစ္စတယ်ခန္ဓာမမြဲဘူး။ခန္ဓာစည်ရနေတယ်ခန္ဓာကကိုယ်ပိုင်ကွက်တာမရှိဘူးလို့ဘုရားပြောတဲ့အတိုင်းခန္ဓာကိုဖျားပြောတဲ့အသိလေးကိုယူပြီးတော့ကဲခန္ဓာကိုထောက်လို့ထောက်လို့ကြည်တိုင်းကြည်တိုင်းမှာမြဲတဲ့အချိန်ရှိမရှိရှမ်းသာတဲ့အချိန်ရှိမရှိကိုယ်ပိုင်တဲ့အချိန်ရှိမရှိဘုသူကပြောနေမယ်တရားပြောက်ဘယ်မှာရှာရတယ်တရားရှာဘယ်မှာတွေ့တယ်ဒါကြောင့်မို့လို့ဒီလိုခန္ဓာအကြောင်းကိုကောင်းကောင်းသိဖို့ဘုန်းကြီးတို့တရားဓမ္မတွေဟောဒီဘဝလေးကိုအလှဆင်ပေးရမယ်တရားတရားတို့ဖြင့်အလှဆင်ပေးရမယ်တရားဒီနာကျင်တဲ့တရားတရားတရားဒီကျင့်ကျင်တဲ့တရားတရားအဲ့ဒီတတ္တတရားလေးဒီမိမိစိတ်ထဲမှာတဖွာဝါတဖွာဝါပေါ်ပေါက်ကွင်ရလာပြီလို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာဘာရှိလာမယ်ဆိုရတန်ဖို့ရှိလာမဲ့ဘဝပါဘာရှိလာမဲ့ဘုရင်တို့တရားဓမ္မတွေဒီနေ့တို့ရရှိထားသောဘဝဟာတရားတွေနာခွင့်ရနေတယ်သာသနာတော်ကနေအောင်လာအောင်ကဲ့သို့ထွန်းပြောင်းနေနေတော့သူတော်ကောင်းကြီးတွေကဖယားကိုယ်စွဲလုံးပြီးတော့တရားတွေပြကြတရားတွေဟောကြဘုန်းကြီးတို့တရားဓမ္မများရဲ့တဏ္ဍာန်ထဲမှာကတရားပညာရှိတဲ့ပုဂ္ဂိုလ်တွေကဩဒုဗဝမှာအလိုအပ်ဆုံးဖြစ်တဲ့တရားအသိဘဝမှာအလိုအပ်ဆုံးသည်ဘာနဲ့လဲတရားတရားသည်ဘာနဲ့အလိုအပ်ဆုံးမှာနားလဲတယ်နော်အဲ့ဒီတရားအသိကလေးနှလုံးသားထဲမှာကိန်းကြီးမှသာလျင်ဘဝဟာတန်ဖို့ရှိလာမှာပါမိမိရဲ့နှလုံးသားဒီဟူသောအစင်မှဓမ္မဆိုတဲ့အတိမြတ်စွာဘုရားမိန့်တော်မူခဲ့တဲ့သစ္စာအတိသစ္စာ၄ပါးအတိကလေးမကိန်းကြီးဘူးလို့ဆိုရင်ဘုန်းကြီးတို့တရားဓမ္မများစိတ်ဟာမယိုင်းနေဘူးလားမမိုက်နေဘူးလားဒီစိတ်ကလေးဟာသူတော်ကောင်းအာယုသူတော်ကောင်းတို့ရဲ့တရားအသိတို့ဖြင့်ရှင်တွဲပြီးတွေးထီးခွင့်မရတွေးခွင့်မရတော့စိတ်သည်မကောင်းတာတွေကိုပြောမယ်မကောင်းတာတွေကိုကြံမယ်မကောင်းတာတွေကို အားထုတ်မယ်မကောင်းတဲ့ကာယကံတွေမကောင်းတဲ့ဝစီကံတွေမကောင်းတဲ့မနောကံတွေကိုပြည့်လို့မိနေတဲ့ပုဂ္ဂိုလ်ရဲ့စိတ်စင်မှာဘာနဲ့ဝေးနေလို့တရားအတိနဲ့ဝေးနေလို့ပြန်ပြောပါဦးဟုတ်ပြီဒကာရမတို့မိမိရဲ့စိတ်ကလေးတွေရိုင်းနေတယ်ဆိုတာတရားအတိနဲ့ဝေးသောပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသည်ပါဠိတောင်းကြံနေတတ်တယ်မကောင်းတဲ့ကာယကံတွေမကောင်းတဲ့ဝစီကံတွေမကောင်းတဲ့မနောကံတွေအပြည့်များပြီးတော့အဲ့ဒီမကောင်းတဲ့အကုသို့ကံတရားတွေကကောင်းကြိုးပြီးတော့မှလားဆိုးကြိုးပြီးမှလားကဲဆိုးကြိုးပြီးတာလည်းပဲကံကောင်းကြိုးပြီးတာလည်းကံဒီနေရာမှာဘုရင်တို့ကံနှစ်ခုကိုအနည်းငယ်လေးပြောမယ်ဘုရင်တို့တရားဓမ္မများရဲ့ဘဝဟာအလွန်အလွန်ကောင်းပါဘဝလေးအလွန်တန်ဖိုးရှိတဲ့ဘဝလေးဖြစ်ပုံလေးကိုနည်းနည်းပြောမယ်တန်ဖိုးရှိပုံလေးတို့ဒီကနေ့တရားအသီးလေးဆရာတော်ရှင်မြတ်တွေကခန္ဓာကိုထားပြီးတော့မြတ်စွာဘုရားဟောတဲ့တရားလေးကိုမူတည်ပြီးတော့ပရိယတ်တိဓမ္မအရှိခံပြီးပฏิပတ်တိအဖြေမှန်ရအောင်နှလုံးသားကိုထောက်လို့ထောက်လို့ထောက်လို့ပို့ပေးနေတယ်ဟောပေးနေတယ်အဲ့ဒါလို့လှမ်းပြီးတော့ဟောနေတဲ့အချိန်မှာတို့တရားဓမ္မများရဲ့စိတ်စဉ်ထဲမှာတရားအတန်တက်ပေါ်မှာညံလေးနဲ့ကတ်လို့ကတ်လို့ကတ်လို့ကတ်လို့အကဲခတ်ပြီးတော့နားထောင်နေတယ်အကဲခတ်ပြီးနားထောင်နေစေခဏမှဖြစ်တဲ့စေဒနာဇောစိတ်ကုသိုလ်စေဒနာဇောအာယုန်ဓာတ်တို့သည်စိတ်ကိုရှင်လန်းပြီးတော့လောဘငြိမ်းနေတယ်ဒေါသတွေငြိမ်းနေတယ်မောဟတွေငြိမ်းနေတယ်မငြိမ်းနေဘူးလားခန္ဓာကိုယ်ညာနဲ့တွေ့ပြီးတော့ဩခန္ဓာနှစ်ယုတ်နှစ်ပါးတို့ဟာမမြဲဘူးဆိုပါလားမှန်တယ်ဗျာတပည့်တို့ခန္ဓာမမြဲဘူးဖေယဖောက်ပြနေတယ်ဖေယညောင်းညာကြိုက်ခဲပူအိစသောပင်မန်းစရာအာယုန်တို့ပြီးအမြင့်မပြတ်ဆစ်ဆံပြီးနေရပါတယ်ဖေယလို့မိမိခန္ဓာကိုယ်ထဲမှာတကယ်ပြနေတဲ့အာယုန်တဲ့ကလေးကိုတတိနဲ့ကပ်ပြီးတော့ဒီကဟောတဲ့တရားနဲ့ခန္ဓာနဲ့တွဲလို့တွဲလို့နှလုံးသွင်းနေမယ်ဆိုရင်ဒေါသဖြစ်เสียအာယုန်นี่ကပ်ညီပါဦးမလားတွေးဝိမ့်မိမ့်မောတတ်တဲ့မောဟတရားတွေကဝင်ခွင့်ရပါမလားတရားကဘယ်ကိုစိုက်နေသလဲအတန်တပေါ်မှာဉာဏ်နဲ့ကပ်ပြီးတော့စိုက်နေတယ်ပြန်ပြောပါဦးပါတယ်လေအတန်တပေါ်မှာညာနဲ့ကပ်ပြီးတော့မှတ်နေတယ်ကြည်နေတယ်အကဲခတ်နေတယ်ဒါကြောင့်တို့မြတ်စွာဘုရားလက်ထက်တော်တုန်းကတရားရကြတာတရားနာရင်နာရင်နဲ့တရားသည်ကိမ့်ကြတယ်ဘာလို့များဘယ်လိုများတရားနာလို့တရားသည်ကိမ့်သွားကြသလဲလို့မေးတော့ဟောတဲ့တရားကလည်းဘာကြည့်ဟောတာခန္ဓာအကြောင်းတွေကိုဟောနေတာသူတို့ဘာခန္ဓာအကြောင်းလားကုတ်ခန္ဓာအကြောင်းလားတရားဆိုတာသူတစ်ပါးအကြောင်းပြောရင်မှားတယ်တရားဓမ္မတို့ရဲ့ကိုယ်ခန္ဓာအကြောင်းပြောရင်အမှန်ပဲထွက်လာတယ်နားလည်ပြီနော်သူတစ်ပါးအကြောင်းပြောရင်အတင်းဖြစ်သွားချာတယ်သူတစ်ပါးအကြောင်းနေပတ်သက်ပြီးပြောရင်လောဘဖြစ်လာလိမ့်မယ်ဒေါသတွေဖြစ်စရာတွေ့လာလိမ့်မယ်မောဟတွေဖြစ်သွားလိမ့်မယ်ကုသိုလ်စိတ်တွေပြောင်းပြီးတော့အကုသိုလ်တွေစိတ်ထဲမှာအကုကျန်းတဲ့စိတ်အာရုံတွေဇောစိတ်တွေကန့်ကြီးသွားတတ်တယ်အဲ့တော့တရားဆိုတာဘာတရားလဲမေးရင်ငြိမ်းချမ်းရေးတရားတရားဆိုတာဟာဘာကိုငြိမ်းချမ်းစေတတ်တဲ့စိတ်ကိုငြိမ်းချမ်းစေတတ်တဲ့နှလုံးသားကိုငြိမ်းချမ်းစေတတ်ပါတဲ့မိမိရဲ့စိတ်စဉ်လေးကိုအမြင့်မပြားငြိမ်းချမ်းစေတတ်တဲ့တရားဆိုတာဟာဗုဒ္ဓရဲ့သစ္စာတရားပါအဲ့ဒီသစ္စာလေးပါးမြတ်တရားတို့ကိုသစ္စာတရားလေးတွေခန္ဓာတရားလေးတွေကိုအကဲကပ်ပြီးနာခွင့်ရတဲ့ပုဂ္ဂိုလ်ရဲ့စိတ်စဉ်ထဲမှာရှေ့ချင်းငြိမ်းပြီးတော့ပြစ်စုပါအတွက်လည်းတန်ဖို့ရှိနေပြီတကယ်တော့တန်တရာတစ်ချောင်းလုံးတစ်ချောင်းလုံးတည်းခဲခဲမှန်နေမြတ်ကိုလွန်မြောက်နိုင်တာကတရားအသည်ခဲခဲတွေကိုလွန်မြောက်နေတာဘာအသည်အဲ့ဒီတရားအသည်ကိန်းအောင်ရှိမှဘဝတန်တရာရှမ်းသာလာ၏တရားအသည်ကိန်းကောင်းရှိမှဘဝတန်တရာချမ်းသာလာ၏ အဲ့ဒီတရားအသေးလေးတစ်ခါနာလိုက်လို့ရှိရင်ဩဒုက္ခနာဖြစ်စဉ်ပြောနေပါလားဒုက္ခနာကိုကြီးဖြစ်စဉ်ကလေးပြောနေပါလားအိုးမှန်လိုက်တာဗျာတပည့်တို့ခန္ဓာကိုယ်တကယ်စင်းရနေတယ်ဘယ်အမှန်တရားဘယ်ပြောလိုက်တာမှန်လိုက်တာမှန်လိုက်တာလို့ခေါင်းလေးတညင်ကြီးတညင်ကြီးနဲ့ခန္ဓာကိုယ်ညာနဲ့ကြည်လို့ကြည်လို့ကြည်လို့ကြည်လို့မှတ်နေမယ်အကဲခတ်နေမယ်ဆိုရင်တရားဓမ္မများတဏှာရည်တွင်မှတရားနာရခြင်းသည်ကျေးဇူးမများနေဘူးလားဘာတွေငြင်းနေလို့ဘာတွေငြင်းနေလို့ကိလေသာတွေငြင်းနေတယ်အဲ့ဒါကြီးပါငြင်းနေပါလိမ့်ဘုရားကပြောတဲ့ကိလေသာမာရံတောနိဗ္ဗာန်ကိစ္စတိတိမကောမကသစ္စာဆိုတဲ့တရားဟာကိလေသာကိလေသာတရားတို့ကိုမာရံတောပယ်တတ်ပြီး၍နိဗ္ဗာန်အိုခြင်းနာခြင်းသိခြင်းကင်းတဲ့နိဗ္ဗာန်ကိုကိစ္စတိသွားရဤကြသမာတို့ကြောင့်မကောမကသစ္စာတရားမြည်မကဘာဝနာဖြစ်ရမဲတဲ့မေကသစ္စာမဲ့ဆိုတာဟာဝိပဿနာမဲ့လောကုတ္တရာမဲ့နဲ့လောကုလောကီမဲ့အခုလိုတရားလေးနာတိုင်းနာတိုင်းမှာသိသိပြီးသိနေကြတဲ့အတန်နဲ့နာဆုံးကြတော့ကကြားမှုတရားဖြစ်ပွားဆုံးလားကြားတဲ့အာရုံလေးကိုတတိနဲ့ကတ်လို့ကတ်လို့မှတ်နေတဲ့အချိန်မှာလောဘတွေမငြိမ့်နေဘူးလားဒေါသတွေမငြိမ့်နေဘူးလားမောဟတွေမငြိမ့်နေဘူးလားလောဘဒေါသမောဟတရားတွေတည်ငှငြိမ့်ရည်တည်ငှဒဂရမများတို့လူဖြစ်ရကြုံနဲ့နေတယ်ဘဝတန်ဖိုးရှိနေတယ်ဘာရှိနေပါလိဘာဖြစ်လို့ဘဝတန်ဖိုးရှိနေတာလဲလို့မင်းလူရှိစိတ်ကလေးကိုဘာနဲ့ရှင်တွဲနေလို့တရားအာယုကုသိုလ်အာယုနားလည်ပြီနော်ကုသိုလ်အာယုတရားတို့ဖြင့်မိမိစိတ်ကိုရှင်တွဲပြီးနေတဲ့အချိန်မှာဖြစ်တဲ့ကုသိုလ်ကံတတ္တိတရားတို့ဟာနှလုံးသားထဲမှာတမန်နဲ့ဒီကတစ်ချက်ပေးလိုက်လို့ရှိရင်တစ်ချက်ခန္ဓာကိုယ်ထဲမှာကျင်းတော့တာပဲတရားတစ်ချက်တစ်ချက်ဟောတိုင်းဟောတဲ့အတန်တပေါ်မှာညာနဲ့ကတ်လို့ကတ်လို့မှတ်တိုင်းမှတ်တိုင်းမှာတရားဓမ္မများရဲ့စိတ်အစဉ်ထဲမှာကုသိုလ်တတ္တိဖက်ကနေဖက်ကနေဖက်ကနေကျင်းကျင်းနေတာပဲဥပမာအဖြစ်အုတ်နိုင်ရံကြီးကိုရွှေနဲ့ကလေးလေးကင်ပြီးလှမ်းပြီးပြစ်လိုက်တဲ့အခါမှာနာယံမှာသွားပြီးတော့ချွန်ပြေးလေးတွေမကတ်ဘူးလားဆုံးပြည့်နဲ့ပေါက်တိုင်းပေါက်တိုင်းမှာဘယ်မှာကတ်နေတယ်။နာယံထဲမှာဘာတွေကတ်တယ်။အေးချွန်းချောင်းလေးတွေလှမ်းလို့ကတ်နေတယ်။ဘာဖြစ်လို့ပြက်လိုက်လို့အဲ့ဒါလိုပဲခန္ဓာရဲ့သဘောလေးတွေကိုခန္ဓာရဲ့ဖြစ်စဉ်ကလေးတွေကိုညာနဲ့ကဟောတဲ့တရားကလည်းခန္ဓာရဲ့ဖြစ်စဉ်ရဲ့ယုတ်တရားတို့ရဲ့ပေါက်ပြန်ပြောင်းလဲမှုတွေနန္ဒရာပေါက်ပြန်ပြောင်းလဲမှုတွေ။ဩဘုန်းကြီးတို့တရားဓမ္မတွေအခုတရားနာရကနာမှာခန္ဓာအစင်းဟာအကဲခဲပဲကြည့်တော့တရွာရွာတမမတလုံးလုံးတဖြည်းဖြည်းတောင်းလိုက်တင်းလိုက်ညောင်းလိုက်ညားလိုက်ကြိုက်လိုက်ခဲလိုက်ထုံလိုက်ကျင်းလိုက်ပူလိုက်အေးလိုက်မပေါ်နေဘူးလားအဲ့ဒါဘသူကပြနေတာခန္ဓာယုတ်ခန္ဓာနဲ့နာမ်ခန္ဓာဆိုတဲ့နေရာမှာဘယ်ခန္ဓာကပထမဖောက်ပြန်ပြနေပြီယုတ်ခန္ဓာကဖောက်ပြန်ပြနေတယ်ဩခန္ဓာကိုယုတ်တရားကဖောက်ပြန်လာပါပေါ့လား။အိုးခန္ဓာကပြပြီကိုပြပြီကိုဆိုတာဘာခန္ဓာကလန်းသိတာဉာဏ်ခန္ဓာကသိတယ်ပြတာကဘသူယုတ်ကပြနေပြီဘသူကသိနေတယ်ယောက်ျားပါရဲ့လားမိန်းမပါရဲ့လားပုဂ္ဂိုလ်တ attva ပါရဲ့လားဒါဆိုရင်ဘုန်းကြီးတို့တရားဓမ္မတွေကိုမြတ်စွာဘုရားပြောတဲ့စကားလုံးနဲ့လန်းကြည့်လိုက်သုဘတယဟန်ကိုမြတ်စွာဘုရားကအမင်းရှိတဲ့သုဘတယဟန်ကြီးကမြတ်စွာဘုရားလောကမှာယောက်ျားရဲ့မိန်းမရဲ့လည်းပုဂ္ဂိုလ်ရဲ့သတ္တဝါရှိပါတယ်ဘုရားယောက်ျားကမြတ်ပါသလားမိန်းမကမြတ်ပါသလားလို့မေးတော့မြတ်စွာဘုရားကသုဘတတဲ့ယောက်ျားကလည်းမမြတ်ဘူးကမိန်းမကလည်းမမြတ်ဘူးကယောက်ျားမိန်းမမိန်းမလို့ခေါ်ဆိုရတော့ပုဂ္ဂိုလ်တဏ္ဍာမှာရှိနေတဲ့တရားတရားကမြတ်ပါတယ်ကွာဟောယောက်ျားကမြတ်သလားမိမကမြတ်သလားပါကမြတ်တယ်တဲ့တတတရားခန္ဓာအကြောင်းကိုကောင်းကောင်းသိအောင်ကြိုးစားခြင်းတဲ့တရားရုပ်ကြောင့်နာမ်ကြောင့်ကိုကောင်းကောင်းသိခြင်းတဲ့တရားမြတ်စွာဘုရားဟောတော်မူခဲ့တဲ့အနိစ္စသဘောတွေဒုက္ခသဘောတွေအနတ္တသဘောလေးကိုထင်ထင်ရှားရှားသိလို့တဲ့တရားတရားကံနဲ့အကျိုးပေးကိုသိတဲ့တရားတရားမြတ်စွာဘုရားဆုံးမတရားလေးတွေကိုသိခြင်းတဲ့တရားတရားအဲ့ဒီတတတရားကအမျက်ဆုံးပါဝင်လို့မပြောဘူးလား ဒါကြောင့်ဒီနေ့အဲ့ဒီတတ္တတရားဟာအခုလိုဝိပဿနာတရားလေးကိုနားထောင်တတ်သောပုဂ္ဂိုလ်ရဲ့စိတ်စဉ်ထဲမှာတတ္တပညာပြင်းတတိလို့ဆိုခြင်းကြောင့်တရားတရားဒီဘာနဲ့ဖော်လုပ်တယ်ပညာနဲ့ဖော်လုပ်တယ်တရားတရားဒီဘယ်သူနဲ့ဖော်လုပ်တယ်ပညာအာယုန်လေးတို့ဖြင့်ရှင်တွဲပြီးတော့ပေါင်းစည်းထားသောတရားတရားကခန္ဓာရဲ့ဖြစ်စဉ်လေးကိုလှန်လို့လှန်လို့လှန်လို့ကြီးပြီးသိနေတဲ့ဓမ္မချင်းဓမ္မချင်းဓမ္မချင်းဖက်ကနေဖက်ကနေတိုင်းတိုင်းနဲ့သိနေတယ်လှမ်းပြီးတော့သိတဲ့အချိန်တိုင်းမှာဖြစ်တဲ့ကုသိုလ်ကံတ္တိဇောစိတ်လေးတို့သည်ဘုန်းကြီးတို့ဒကာရမတွေတဖြည်းဖြည်းတဖြည်းဖြည်းနဲ့နှလုံးရင်ထဲမှာဖက်ကနေဖက်ကနေကိန်းလို့ကြံရခဲ့တယ်ယုတ်တဲ့နံသက်တွေကတော့ချုပ်ပြောက်သွားပြီညာတော်လည်းပဲကုသကံတရားလေးကနှလုံးသားထဲမှာထင်ကြံရစ်ခဲ့တယ်တရားဓမ္မတို့ရဲ့ယုတ်နံတွေကတော့ဘာဖြစ်သွားပါလိအလုံးချုပ်ပြောက်နေတာပဲစက္ကန့်နဲ့စက္ကန့်နဲ့ဖြစ်ပြီးအဖြစ်လိုက်ပြစ်လိုက်ဖြစ်လိုက်ပြစ်လိုက်အမြဲတမ်းပြနေတာပဲအမြဲတမ်းဖြစ်ဖြစ်နေတာပဲသို့တော့ဘယ်သူကမဖြစ်မဖြစ်တာလဲမေးရင်ကုသကံတ္တိခန္ဓာအစဉ်ကိုညာချင်းမီကြည်နေတဲ့ကုသကံတတ္တိအဲ့ဒီကုသကံတတ္တိလေခန္ဓာကိုယ်ထဲမှာတမတ်ချင်းတမတ်ချင်းတမတ်ချင်းတမတ်ချင်းကိန်းလို့ကိန်းလို့ကိန်းလို့ပေါ်လာတယ်အဲ့ဒါကုသကံဘာဝနာကုသတတ္တိလေကိန်းလို့လာရင်းလာရင်းနဲ့ဘင်းလျင်ကုသစွားတွေပြေဝသွားတဲ့ပုဂ္ဂိုလ်ဖြတ်ဆိုရင်ဟောတန်တရာအဆုံးဖြစ်တဲ့မိတ်စိတ်ဖိုစိတ်သတ္တပတ္တိမညာဖိုညာကိုကျေစုပြုသွားတာပါပဲဘသူကကျေးဇူးပြုတယ်လေမေးရင်ယောက်ျားကကျေးဇူးပြုတာလည်းမဟုတ်မိန်းမကကျေးဇူးပြုတာလည်းမဟုတ်သို့တော့ယောက်ျားမိန်းမလို့ခေါ်ဆိုအပ်သောဒကာရမများတန်တန်လေးမှတရားနဲ့ပညာကဘယ်ကိုကျေးဇူးပြုပါလိမဉ္ဉံဖူညံကိုကျေးဇူးပြုပါတယ်နိဗ္ဗာန်ကိုကျေးဇူးပြုပါတယ်နိဗ္ဗာန်ကိုဘယ်ဓာတ်ကကျေးဇူးပြုပါလိမလဲနိဗ္ဗာန်ကိုဘယ်လိုအာယုံကကျေးဇူးပြုသွားတယ်လဲလို့မေးရင်ပြောခဲ့ပြီးပြီဘုန်းကြီးတို့ခန္ဓာတရားဓမ္မတွေခန္ဓာအကြောင်းလေးတွေကောင်းကောင်းကြည်ပြီးတော့နံပါတ်တဲ့ယုတ်တရားတွေကိုကြည့်တယ်ဩခန္ဓာကိုယ်ကတကယ်ဖောက်ပြန်တဲ့သဘောပါလားသိမှုသဘောပါလားဖောက်ပြန်တဲ့သဘောနဲ့သိမှုသဘောနှစ်ခုပဲကိုလို့ကြိုတင်သိလိုက်တယ်ဟုတ်ပြီအဲ့ဒါယုတ်ဉာဏ်အကြောင်းတွေဒီနေ့တရားတရားလေးကိုဒီနေ့ဓမ္မဒါနကုသိုလ်ပိုင်ရှင်များကိုလမ်းပြောရလို့ရှိရင်လှူခြင်းတန်းခြင်းနဲ့ဆိုတာဟာယောက်ျားလားမိန်းမလားတရားတရားလားယောက်ျားပါသလားမိန်းမပါသလားပုဂ္ဂိုလ်တော်ပါသလားဘယ်တဲ့ကပေါ်လာလားစေတနာတရားတက်ဘာတဲ့လဲစေတနာတတ္တတက်ကလေးနှလုံးသားထဲကတခွားခွားပေါ်ပေါက်လာသောစေတနာတရားတက်အဲ့ဒီတတ္တတကလေးတွေဟာဤကုသိုလ်ကောင်းမှုတပည့်တော်များလှူဒန်းရသောကုသိုလ်ကောင်းမှုသည်1500ကိလေသာအပူဓာတ်အလောင်ဓာတ်တို့ချုပ်ငြိမ်းယုံသိမ်းသောနိဗ္ဗာန်အတွက်ပါဗျာအရဟတမညာဖွညာအတွက်ရည်ဝဲပါတယ်လို့စိတ်ထဲမှာအာရုံနဲ့ညှဉ်းပန်းပြီးနေတဲ့စိတ်ကလေးကိုပြန်ကြည့်လိုက်တဲ့အခါမှာအဲ့ဒီကုသိုလ်စိတ်ကလေးဟာလောဘတွေမငြိမ်းနေဘူးလားဒေါသမငြိမ်းနေဘူးလားမောဟတွေမငြိမ်းဘူးလားကိလေသာအပူဓာတ်အလောင်ဓာတ်တွေချုပ်ငြိမ်းယုတ်သိမ်းသောစိတ်ကလေးကဘယ်မှာဖြစ်နေသလဲလို့မေးရင်နှလုံးအိမ်မှာဖြစ်နေပါတယ်ဟာတရားဝတ္ထုရုပ်ကိုမိပြီးဖြစ်နေတဲ့မနောဝိညာဉ်စိတ်စင်မှာကုသိုလ်တက်ကလေးတွေကတဖြည်းဖြည်းတဖြည်းဖြည်းကန့်ညှိလို့ရှိနေပါတယ်အဲ့ဒီကုသိုလ်တက်ကလေးတွေများလာလေဘာနဲ့နီးလာလေနိဗ္ဗာန်နဲ့နီးလာလေပဲကုသိုလ်တွေများလာလေဘာနဲ့နီးလာလေဒါကြောင့်မလို့မြတ်စွာဘုရားဘုဗ္ဗကရံအလွန်တရားမြောက်များစွာမြပြလှစွာသောပုံညာကုသိုလ်ကောင်းမှုပါမန္တမတို့ဝတ္တတိတူပါပါစေဘုရားကစေတားတို့စေသမီးတို့သင်တို့ရဲ့တဏ္ဍာနဲ့မှမြောက်များလွာလှစွာသောကုသိုလ်စိတ်တည်တူပါပါစေမြောက်များလှစွာသောကုသိုလ်ဓာတ်တွေအမြဲမပြထင်ရှားရှိပါစေအဲ့ဒီကုသိုလ်ကံတတ္တိတရားလေးတွေကတဖြည်းဖြည်းပြည့်ပြီးတော့လာမယ်ဆိုလို့ရှိရင်သောတာပန်ဖြစ်လာမယ်သရဂံဘဝဖြစ်လာမယ်နာဂံဘဝဖြစ်လာမယ်နောက်ဆုံးအာသဝကုန်ခန်းတဲ့ယန္တာဖြစ်ပြီးတော့ခန္ဓာပရိနိဗ္ဗာန်စံမယ်ဘာပရိနိဗ္ဗာန်စံမယ်တဲ့ ခန္ဓာပရိနိဗ္ဗာန်စံရခြင်းအကြောင်းတရားကိုကြည့်လိုက်တဲ့အခါကာလမှာဘာတွေပြည့်စုံလာလို့ကုသိုလ်အာယုန်တွေပြည့်စုံလာလို့ဘုရင်တို့ဒါနကိုအရှိခံတယ်ဒါနသီလကိုအရှိခံပြီးတော့ဝိပဿနာဉာဏ်လေးတွေဖြစ်ခွင့်ရအဲ့ဒီဒါနသီလကိုအရှိခံပြီးတော့ဝိပဿနာဉာဏ်လေးတွေဖြစ်ခွင့်ရအဲ့ဒီဝိပဿနာဆိုတာကခန္ဓာနံယုတ်နှစ်ပါးတို့ဤဟောဒီအခုဘုန်းကြီးတို့တရားဟောနေတယ်တရားနာနေတယ်ခန္ဓာကိုယ်ကြီးသည်ငြိမ်ပြီးတော့နေတာဟုတ်ကဲ့လားဘာဖြစ်နေတယ်အမြဲတမ်းသူကဖောက်ပြန်ပစ္စည်းနေတယ်ခန္ဓာကိုယ်ကြီးကတရွရွတမမမပေါ်နေဘူးလားအဲ့ဒီပေါ်နေတဲ့သဘောဟာပုဂ္ဂိုလ်ပါရဲ့လားတတ္တဝဟုတ်ရဲ့လားယောက်ျားမိန်းမဘာသဘောလဲမင်းရင်သူ့ရဲ့တတ္တိလေးကဖောက်ပြန်မှုသဘောလေးတောင်တက်တဲ့သဘောတင်းတက်တဲ့သဘောကျင်တက်တဲ့သဘောထုံတက်တဲ့သဘောဟုတ်တယ်နော်ကဲအဲ့ဒီတောင်းတာတင်းတာညောင်းတာညံတာကိုက်ခဲတာကိုတန်ကြည့်လို့ရသလားရှိတော့တန်ကြည့်လို့ပညာလားပရမတ်လားရှိပြီးတော့ကိုင်လို့မရတာကိုပရမတ်ဟုတ်တယ်နော်ပရမတ်ထင်ရှားရှိနေတယ်ထင်ရှားရှိနေတဲ့ခန္ဓာဩခန္ဓာကပေါ်နေပြီကိုငင်းငင်းလေးထိုင်ပြီးတော့ကြည့်တော့တရားဓမ္မနဲ့ခန္ဓာကိုယ်ကမပြလာဘူးလားဩခန္ဓာကပြလာပြီကိုဆိုတော့ပြတဲ့နေရာလေးကိုများများပြတဲ့နေရာလေးတွေကိုလေးလေးမှန်မှန်လေးချူပြီးတော့အကဲခတ်ပြီးတော့စောင့်ကြည့်စောင့်ကြည့်တော့စောင့်ပြီးလှမ်းပြီးကြည့်တဲ့အခါအစ္စဒကမ္မထံအယုံပြဲလှမ်းပြီးတော့အကဲခတ်ကြည့်လိုက်တဲ့အခါမှာအကြည့်ခန္ဓာအာယုံဓာတ်တို့သည်တစ်ခုစီတစ်ခုစီဘာဖြစ်နေတယ်တပြက်ပြက်နဲ့ပြောင်းလဲနေတယ်။ဘာဖြစ်နေပါလိမ့်။တသမတ်ထညင်နေသလားပြောင်းလဲနေတာလား။ပြောင်းလဲမှုသဘောရွေးချမှုသဘောဟာမြဲတဲ့သဘောလားမမြဲတဲ့သဘောလား။အဲ့ဒီမမြဲသူအာယုန်ဓာတ်ကိုလှမ်းပြီးတော့စူးစူးဆက်တဲ့အကဲခတ်နေသောညံသည်စိတ်သည်ချမ်းသာနေသလားဆင်းရဲနေသလား။ဖောက်ပြန်မှုအာယံကိုလှမ်းပြီးတော့ခံစားနေရခြင်းကြောင့်ဆင်းရဲခြင်းသဘောပြနေတယ်။ဆင်းရဲခြင်းသဘောကိုဘာလို့ပါဠိလိုပဲလို့ပြောတယ်။ဒုက္ခပါတယ်လေ။ချမ်းသာလို့လားဆင်းရဲလို့လား။ဘယ်သူအာယံရောက်ဆင်းရဲနေရတယ်လဲ။ဖောက်ပြန်မှုအာယံကြောင့်နားလည်ပြီနော်။ဖောက်ပြန်တတ်သောခန္ဓာကပေါ်ပြနေခြင်းကြောင့်စိတ်တည်းဟုသောနန္ဓမကစင်ရနေတယ်။ဩတကယ်စင်ရလိုက်တာ။အဲ့ဒီမမြဲစင်ရတဲ့သဘောလေးကိုခန္ဓာရဲ့ညင်ညင်လေးနေစမ်းပါနော်။ငါတဏှာကြီးတွင်းမှာတရားလေးနာခွင့်ပြုပါ။မလှုပ်ရှားပါနဲ့။အင်းတောင့်တာတင်းတာညောင်းညာကြိုက်ကြိုက်မပေါ်ပါစေနဲ့။ညင်ညင်လေးနေစမ်းခန္ဓာရဲ့လို့တားလို့ရတာလား။ဘုရားရှင်ရှေ့မောက်မှာမြတ်စွာဘုရားတပည့်တော်တရားနာတဲ့ခဏတရားအားထုတ်တဲ့ခဏမှာအနာကျင်ကြိုက်ခဲမှုသဘောတွေမပေါ်ပါရလို့ဤဖရာလို့ဆုတောင်းပင်ညာတော့ရပါမလားဘယ်ရပါမလဲခန္ဓာကိုယ်ကြီးကကိုယ်ပိုင်လားမပိုင်တဲ့တရားလားမပိုင်တဲ့သဘောမို့လို့ဖရာကဘယ်လိုပြောတယ်အနတ္တတဲ့ရူပံဘိကဝေအနတ္တံရုပ်ဟာပါတဲ့အနတ္တတဲ့ဝေဒနာသင်ညာသင်္ခါရဝိညာဏံဘိကဝေအနတ္တံရှင်းသာချက်သမိတို့သင်တို့ရရှိနေသောဟောဒီတရားတွေနာနေတဲ့ခန္ဓာခန္ဓာကိုညာစိုက်ပြီးအကဲခံနေတဲ့ခန္ဓာနာယုံနှစ်ပါးတို့သည်ခန္ဓာငါးပါးလုံးသည်အတ္တသဘောမှစိတ်သုံးနေသောအနတ္တခန္ဓာပဲပါခန္ဓာတဲ့အနတ္တပေါ်အောင်ခန္ဓာကိုအကဲခံပြီးကြည်တတ်ဖို့လိုတဲ့ဒကာရမတို့ခန္ဓာကိုယ်ထဲမှာအနတ္တညာလေးတွေပေါ်နေပြီဩခန္ဓာတကူလုံးမှာကိုဖြစ်ရှင်နာလေးဘာမှမဖြစ်ဘဲနဲ့သူဖြစ်ရှင်တို့ဖြစ်ပြနေပါလား။အိုးဒီကလုံးတကယ်ဖြစ်ပြီးပစ္စည်းနဲ့ခန္ဓာကြီးပဲကို။အော်ခန္ဓာခန္ဓာဒါကြောင့်ခန္ဓာလို့ပြောတာပါလားလို့။ညံလေးနဲ့အစ္ဆဒကမ္မထံဖြင့်လှမ်းလို့လှမ်းလို့လှမ်းလို့အကဲကကြီးပြီးနေတဲ့ခါမှာအာကုသို့တွေဘာဖြစ်နေပါလိ။ငြိမ်းနေတယ်ရာဂဒေါသမောဟတွေဘာဖြစ်နေတယ်။ငြိမ်းနေတဲ့အချိန်မှာဘာစိတ်တွေတူပွားနေပါလိ။ကုသိုလ်စိတ်မာစိတ်တဲ့က ုသိုလ်ကံတတ္တိတရားလေးတွေကဘယ်မှာပြည်လာတာနှလုံးသားမှာပြည်လာတာနော်ဘယ်မှာပြည်လာတာကဲဘယ်သူကညွန်ပြလို့ပြည်လာတယ်လဲလို့မေးရင်ညွန်ပြတာကခန္ဓာအကြည့်ခိုင်းတာကဘုရားရှင်မြတ်စွာဘုရားရှင်ကဟေးမင်းခန္ဓာကပြနေပြီကွာကြည်စမ်းဟဲ့လှမ်းကြည့်လှမ်းကြည့်လို့မြတ်စွာဘုရားရှင်ဟောခဲ့တဲ့တရားအသီးလေးကိုယူဆောင်ပြီးတော့အကဲခတ်တိုင်းခတ်တိုင်းခတ်တိုင်းခတ်တိုင်းမှာဘုန်းကြီးတို့ရဲ့ခန္ဓာတရားဓမ္မတွေခန္ဓာကိုစက္ကမလဘာဖြစ်နေတယ်အမြဲတမ်းဖြစ်ပြီးပစ္စည်းတဲ့ဘာသက်စာပြောနေတယ်ခန္ဓာကဘာသက်စာတဲ့ဣတရားနာနေကြတဲ့ယောဂီတရားဓမ္မအပေါင်းတို့တရားဓမ္မအပေါင်းတို့ဓမ္မမိတ်ဆွေအပေါင်းတို့သင်တို့ခန္ဓာကိုယ်ကြီးကဘာသက်စာလို့ပြောနေပါလိဘုန်းကြီးကပြောတာလားခန္ဓာကပြောတာလားဘုရားရှင်ကပြောခဲ့တာလားခန္ဓာကပြောနေတာလားမရှိတာကိုမြတ်စွာဘုရားအမင်းရှိသလားအရှိကိုမင်းရှိသလားမြတ်စွာဘုရားရှင်ဆုံးမတရားဟာအရှိကိုအရှိတိုင်းသိအောင်ကြည့်ခိုင်းတဲ့အလို့နားလဲပြီနော်တရားဆိုတာဘာကိုကြည့်ဖို့အရှိကနံယုတ်ထပ်ဆင့်ကြည့်ရင်နယုတ်နှစ်ပါးတို့သည်အနိစ္စတာဖြစ်တယ်ဒုက္ခတာဖြစ်တယ်အနတ္တတာဖြစ်တယ်အဲ့ဒီအနိစ္စဒုက္ခအနတ္တကိုအချင်းချင်းရင်ဖြစ်ပြီးပစ္စည်းတယ်ဒုက္ခသစ္စာပဲဘာသဘောတဲ့ဒုက္ခသစ္စာသဘောပဲဘယ်နေရာကိုပဲကြည့်ကြည့်ဘုန်းကြီးတို့တရားဓမ္မတွေဘာသစ္စာလို့မြင်လာမလဲဟုတ်ပြီကြည်လို့သားလျင်တရားဓမ္မများရဲ့ညံထဲမှာဩခန္ဓာကိုတကယ်စင်ရဲ့ခြင်းအမှန်တရားပါလားလို့စင်ရဲ့တဲ့သဘောလေးကိုစင်ရဲ့တဲ့အတိုင်းကိုယ်ပိုင်ဉာဏ်လေးဖြင့်အကဲခတ်ပြီးစောင့်ကြည့်နေမယ်ဆိုရင်တရားဓမ္မအများရဲ့ဘဝသည်ဘယ်လိုဘဝဖြစ်နေမလဲတန်ဖို့မရှိနေဘူးလားဘယ်အာယုံနဲ့နေကြည့်တတ်လို့တရားအာယုံလူရင်းလေးပြောရင်ကုသိုလ်အာယုံဖြင့်နေတတ်တယ်ဘာအာယုံဖြင့်ကုသိုလ်အာယုံလေးတို့ဖြင့်တဏှာကြီးနေမိရင်တဏှာကြီးကျေးဇူးမများဘူးလားဒီစိတ်ဟာကုသိုလ်တဲ့ကုသိုလ်အာယုံတရားတို့ဖြင့်နေနိုင်တဲ့စိတ်ကလေးခန္ဓာရဲ့သဘောလေးယုံနံဓမ္မသင်္ခါရတရားတို့ရဲ့အမျက်မှတ်ပြတ်ချုပ်ပြောက်ပစ္စည်းနဲ့သဘောလက္ခဏာဓာတ်ကလေးပေါ်မှာလှမ်းလို့လှမ်းလို့လှမ်းလို့ညှက်ကိုင်းပြီးတော့ကြည်နိုင်တဲ့စိတ်ဆွမ်းအားသည်ဘုန်းကြီးတို့တရားဓမ္မတွေဘယ်ကိုတိကျေးဇူးပြုမယ်လို့အောက်မိအင်းနောက်ဆုံးအာသဝကုန်ခန်းတဲ့ယဟန္တာဖြစ်တဲ့ဘဝကိုကျေးဇူးပြုမယ်စိတ်ဟာခန္ဓာရဲ့သဘောလေးတွေကိုညံနဲ့နှောလို့နှောလို့နှောလို့လမ်းကြည့်နေတော့တတ္တနဲ့ပညာနားလည်ပြီနော်တရားတရားကကြည်ကျင်တဲ့စိတ်တွေတစ်ခွားခွားငါသိအောင်ကြိုးစားမယ်အားထုတ်မယ်ဟဲ့ထူးခြားတဲ့အသီးလို့ညောင်ရောက်ကိုရစီရမယ်ဟဲ့တရားတရားကညံလေးတဲ့တလွားချင်းတလွားချင်းတလွားချင်းကြည့်နေတယ်သဘောလေးကိုမြင်နေတယ်အဲ့တို့အရှိနဲ့အသိနဲ့ကြိုက်လို့ကြိုက်လို့ကလို့မြင်မယ်ချုပ်ခွင်းနဲ့ချုပ်ချက်ကြိုက်သွားမယ်ဆိုရင်အဲ့ဒီချိန်မှာဘုန်းတော်ပိဋကတ်များရဲ့နှလုံးအိမ်ထဲမှာဘာတွေပြည့်စုံသွားနိုင်လဲတရားအသိဘာသိတဲ့လဲအဲ့ဒီတရားအသိလေးတွေဖြစ်သွားပြီဆိုရင်လောကအလယ်မှာတောကပဲမဖြစ်တော့ဘူးတရားအသိရှိတဲ့ပုဂ္ဂိုလ်ဟာဘယ်သွားသွားဘယ်လာလာဘယ်ရောက်ရောက်တရားဓမ္မပေါ့သူတော်ကောင်းမဲ့ချမ်းသာတယ်။ဘာရှိမှချမ်းသာတာ။ဘယ်လိုလောကဓာတ်တရားတို့ဖြင့်တိုက်ဆိုင်တိုက်ဆိုင်တရားအသိရှိထားတဲ့ပုဂ္ဂိုလ်ဖြစ်ပေါ်လာတဲ့လောကဓာတ်တရားလေးကိုပြုံးပြီးတော့မနေနိုင်ဘူးလား။နေနိုင်တဲ့နော်။ဒါကြောင့်သာလေအဲ့လိုလောကဓာတ်တရားကိုကြံ့ကြံ့ခံနိုင်ဖို့အတွက်ဘာလေးကိုကြိုးစားထားရလဲ။တရားအသည့်ကိန်းအောင်စူးစမ်းထားရတယ်ခါတော့ကဘုန်းကြီးကုန်ခဲ့တဲ့လာတော့ကပေါ့လေအမေရိကန်နိုင်ငံကင်နေဂီပြည်နယ်မှာမျိုးလေးတမျိုးရောက်ပြီးသွားတော့တပည့်လေးတွေကလှမ်းပင်တော့သူတို့နိုင်ငံတွေကြတော့လှုပ်တွေကလှုပ်တွေလုပ်ငန်းတွေကများတော့ည9နာရီလောက်မှတရားနာဖို့ရောက်ကြဘယ်နာရီမှာတရားဟော7မိနစ်လောက်ရက်တယ် ချက်ပြီးတရားပြန်ထိုင်တဲ့တဏှာကြီးနိုင်ဝဲလောက်နားတဲ့တဏှာကြီးဆက်ပြီးတရားဟောပြတဲ့ည12နာရီမှပြီးတဲ့ည12နာရီလောက်ပြီးတော့မှသူတို့အသီးသီးကိုမျိုးကိုပြန်ကြမင်းတို့ဘယ်အချိန်မှပြန်ရောက်ကြသလဲတရားဓမ္မကြီးမင်းကြီးတပည့်တို့3နာရီလောက်မှပြန်ရောက်ပါတယ်ခင်ဗျာတချို့ကမိုးလင်းကနေ၄နာရီထုတ်ကံနေမှပြန်ရောက်ပါတယ်ခင်ဗျာ၆ကြတယ်ဒါဆိုရင်ဒကာကြီးတို့ဓမ္မကြီးတို့ကအဝိရလာကြတယ်အပင်မှန်ဘူးလားဘုံညမေးတဲ့တရက်လဲမို့နှစ်ရက်လဲမို့ဘုံကြီးကြွနေသေးတယ်မြတ်၅ရက်နေ၅ရက်လုံးပဲတရက်မှမပြောင်းလာကြ3နာရီ4နာရီတော့ကောင်းမောင်းပြီးတော့လာချာရ။ဘာလေးတွေလိုချင်လို့လဲ။ဘုန်းကြီးတို့တရားဓမ္မတွေဘာအသည့်လေးတွေလိုချင်ရလို့။တံပိုးကိုနားလဲချတယ်။အခက်ခဲချီးမှတံပိုးကိုနားလဲလာတယ်။နော်။ဘာရဲ့တံပိုးလဲလို့မေးရင်တရားရဲ့တံပိုးဟုတ်တယ်လားလောကမှာလောကရန်တရားတွေမြောင်မြောင်များများတွေ့ကြုံလာလေစိတ်ဆင်းရဲစရာလေးများများတွေ့ရလာလေစိတ်ချမ်းသာစရာလေးများများလိုချင်လာတယ်သံဃာတော်ရှင်မြတ်တွေနဲ့ပတ်သက်ပြီးတံပိုးသိထားလာကြမိမိလက်ရှိဘဝလေးကိုလည်းပဲဘယ်လိုပင်ပန်းရပင်ပန်းရဗရဏမထားဘဲနဲ့သံဃာတော်များဖူးတွေ့လို့တဲ့စိတ်သံဃာတော်ရှင်ကောင်းရှင်မြတ်များနဲ့တွေ့ပြီးတော့သံဃာတော်ရှင်မြတ်တွေတွေ့တိုင်းတွေ့တိုင်းမှာတရားအသိလေးတွေကိုနားထောင်ခွင့်ရတရားစကားလေးနားထောင်ခွင့်ရမိမိရဲ့စိတ်ကလေးကိုဖြည့်ဆည်းရလေးတွေဖြစ်ခွင့်ရခြင်းကြောင့်ဆရာတော်ဗျာတဲ့တပည့်တော်တရားကြီးတယောက်ဘာလျှောက်ထားတဲ့တပည့်တော်ဆရာတော်များနဲ့မတွေ့ရတာ28နဲ့ရှိပါပြီသံဃာနဲ့ဝေးတာတရားအသိနဲ့ဝေးတာ28နဲ့ရှိပြီတဲ့တပည့်တော်ဖရာအရှင်ဖရာကြွလာမယ်လို့သတင်းကြတော့စိတ်ထဲမှာဘယ်လိုခံစားနေရမှန်းမသိတွေ့ကြလိုက်တာအဲ့ဒါမှမိတ်ဆွေတယောက်ကလည်းလမ်းပြီးအကြောင်းကြားတဲ့ခမည်းဘဝအတွက်ပြည့်စုံဖို့အတွက်ဆရာတော်ဟောပေးမှာပါလို့ပြောလိုက်တော့အားရှိတာဗျာအားရှိတဲ့ဆရာတော်ဟောတဲ့တရားလေးတွေကိုတပည့်တော်တို့နာယုံနေမဟုတ်ခဲနဲ့လက်တွေသင်တန်းပေးပြီးကြင့်ခိုင်းတော့တပည့်တော်ရုပ်ကြောင်နံကြောင်တွေသိခွင့်ရပြီရုပ်တရားရဲ့မမြဲမှုသဘောတွေနံတရားရဲ့မမြဲမှုသဘောတွေယုံနံဓမ္မသင်္ခါရတရားတို့ရဲ့အနတ္တသဘောလေးတွေတပည့်တော်လက်တွေသိခွင့်ရခြင်းကြောင့်တပည့်တော်ဘဝမှာမဆုံးဖြတ်နိုင်တော့သောအတိတုညံတို့ကိုခံစားခြင်းခွင့်ရပါတယ်ခင်ဗျာဆိုပြီးတော့အိုရှိဘမို့ကအတင်းဖဲပြီးမိဘောက်ကြီးငယ်ကြကအာပန်းတရခရောပါလေ9ရက်တိုင်းတိုင်း4နာရီလောက်ကားစီးပြီးတော့မှတရားလာနာဖြစ်တရားအားထုတ်ဖြစ်ကဲဒီပုဂ္ဂိုလ်တွေရဲ့တဏ္ဍာမှာခွန်ကြီးတို့တရားဓမ္မတွေတရားကိုဗာထားတဲ့တံပိုးထားပါလေဗာထားပါလေထုံနေသူသားခွန်ကြီးတို့တရားဓမ္မတွေအခုမန္တလေးမြို့သူမြို့သားတရားဓမ္မတွေဘဝဩဆရာတော်အရှင်မြတ်တွေကတဘာပီတဘာတဘာပီတဘာမိမိရဲ့ညာစွမ်းအမိမိနေသလောက်ဟောပေးကြပြောပေးကြတရားဓမ္မတရားဤနာယအသည့်လေးတွေရယူကြတော့ဘာရှိလာလဲတန်ဖို့မရှိလာဘူးလားဘာရဲ့တန်ဖို့ကိုသိလာလဲတန်ဖို့ကိုသိလာတဲ့ပုဂ္ဂိုလ်ကဘာရှိလာတန်ဖို့ရှိလာတယ်တံဘိုးကိုသိရင်တံဘိုးရှိလာတယ်ဟုတ်တယ်နော်တံဘိုးကိုမသိတဲ့ပုဂ္ဂိုလ်များကြတော့တံဘိုးကိုမသိနိုင်ဘူးတံဘိုးရှိတယ်လို့မသိနိုင်ဘူးလောကမှာဖျားတဆူပွင့်မှဒီတရားလေးနာခွင့်ရတာသိခွင့်ရတာဘိလိုဘဝပြေကသာနာထွန်ခလိုက်တာအာရစရာသိကောင်းတယ်တိုင်းတစ်ပါးသွားကြည့်တော့မှသံဃာတစ်ပါးတွေ့ဖို့၄နာရီ၅နာရီလောက်ကားစီးပြီးတော့မှလာတွေ့ရဆုံးလေးတပွဲတော့လူကျင်လိုက်တာ၄၅နာရီလောက်ကားစီးပြီးတော့မှလာရတဲ့ဘဝကြည်စမ်းပါဦး ဗုဒ္ဓဘာသာဖြစ်ပြီးတော့ဗုဒ္ဓနဲ့ဝေးနေတဲ့ဓမ္မနဲ့ဝေးနေရတဲ့သံဃာနဲ့ဝေးနေရတယ်။ဘုန်းကြီးတို့တရားဓမ္မတွေကြားပြန်တော့မနေ့မိုးလင်းလာကလေးကဘာအာယုံနဲ့မြင်နေရ။နံပါတ်1သံဃာအာယုံလေးတွေသံဃာတော်ရှင်မြတ်တွေဖူးရတာမင်္ဂလာ။ပြီးတော့ဆရာတော်ရှင်မြတ်တွေကမြတ်စွာဘုရားအလိုတော်ကြောင့်ခန္ဓာရဲ့ဖြစ်စဉ်ကလေးကိုရှင်တွင်ပြီးတော့ဟောတိုင်းဟောတိုင်းမှာခန္ဓာနဲ့ညာနဲ့တွဲလို့တွဲလို့အတိလေးတွေရယူခြင်းကြောင့်တရားဓမ္မများစိတ်ထဲမှာကျင့်တဲ့ဆရာလေးတွေမရလာဘူးလားဝမ်းမြောက်ဆရာလေးဖြစ်လာတယ်သာသနာမှာတွေ့ရကြုံနှက်ခွင့်ရလာတယ်လူရှိကြုံညက်လာတယ်ဘာဖြစ်ကြုံလူရှိဘာဖြစ်လို့များလူရှိကြုံညက်လာတယ်လဲလို့မေးရင်နံပါတ်တဲ့ဘသူအကြောင်းနားလဲလာလို့ခန္ဓာအကြောင်းကောင်းကောင်းနားလဲလာတယ်ဘုန်းကြီးတို့ရဲ့ခန္ဓာတရားဓမ္မများရဲ့ခန္ဓာကိုယ်ကြီးဟာမွေးဖွားလာကြတဲ့ကိုယ်ကဘယ်ကိုဥတည်သွားနေပါလိမ့်။သင်္မင်းထံကိုသွားနေတယ်။ခန္ဓာလန်းစဉ်ကဘယ်ကိုသွားနေတယ်။ကံပေးသောခန္ဓာမန္တများတို့ဟာကံစီမန္တက31ပုံကိုသွားနေတယ်။ဉာဏ်စီမန္တကနိဗ္ဗာန်ကိုကျေးဇူးပြုနေမယ်။ဒါဆိုရင်ဒီနေ့ဘုန်းကြီးတို့တရားဓမ္မများကကံလန်းမှဘယ်လန်းတို့ဟုတ်ဒီခန္ဓာ၅ပါးကိုအကဲခတ်လိုက်ပါကိုယ်ခန္ဓာကိုယ်ကြီးကိုညံလေးနဲ့ကဲခတ်တော့ဒကာရမတွေဒုက္ခန္ဓာကိုယ်ကြီးချမ်းသာနေသလားကြည့်လိုက်ပါဦးချမ်းချမ်းသာသာပြောနေသလားဆင်းရဲတယ်ပြောနေသလားတောင်းတင်ညောင်းညာကဲခဲပြီးအိုးဟိုနာကတမျိုးပြဒီနာတမျိုးပြဩဘာလို့ဆင်းရဲနေတယ်လဲမေးရင်ခန္ဓာရလို့ဘာလို့ဆင်းရဲနေတယ်သစ္စာဘုရားကနတ္တိခန္ဓာသမဒုက္ခတယ်လို့ပြောတယ်ခန္ဓာသမခန္ဓာနဲ့တူသောဒုက္ခဆင်းရဲခြင်းသည်နတ္တိမရှိဘူးဘယ်တော့တဲ့ခန္ဓာကိုယ်နဲ့တူသောဆင်းရဲခြင်းသည်မရှိဘူးခန္ဓာရတာဆင်းရဲခြင်းကိုရတာပဲခန္ဓာရတာဒုက္ခရတာပဲခန္ဓာရတာပါရှင့်ဒါဆိုရင်ခန္ဓာမရှိမှဒုက္ခမရှိတာပေါ့နိဗ္ဗာန်ဆိုတာခန္ဓာငြိမ့်တဲ့အလို့နိဗ္ဗာန်ဆိုတာဘာလန်းတဲ့ခန္ဓာရုပ်သိမ်းတဲ့အလို့ဟောဒီဘုန်းကြီးတို့ခန္ဓာကိုယ်ရုပ်တွေလည်းမရှိနာမ်လည်းမရှိတော့ဘူးယုတ်တွေနာမ်တွေချုပ်ငြိမ့်ရုပ်သိမ်းပြီးတော့အသင်္ကရတဲ့အမတဒုက္ခနိဗ္ဗာန်ဓာတ်ကိုညှက်ပြီးမျက်မှောက်ပြုသွားလေတော့ဥစရာလည်းညာစရာလည်းခန္ဓာယုတ်နာမ်တွေချုပ်ငြိမ့်တော့ယုတ်နာမ်နဲ့ပတ်သက်ပြီးပူပင်စရာရှိပါဦးမလားဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေခန္ဓာယုံနံရှိရင်ဘာရှိတယ်ဒုက္ခရှိတယ်ယုံနံမရှိရင်ဒုက္ခမရှိဘူးခန္ဓာရှိသမျှဒုက္ခခန္ဓာငြိမ့်ရင်ဒုက္ခဒါကြောင့်ဒုက္ခသစ္စာမှဒုက္ခသစ္စာဆိုတဲ့နိဗ္ဗာန်ဓာတ်ကိုမျက်မှောက်ပြုနိုင်ဖို့အတွက်ဘုန်းကြီးတို့တရားဓမ္မများကဒီနေ့မြတ်စွာဘုရားမိန့်တော်မူခဲ့သောခန္ဓာအကြောင်းလေးတွေကိုကောင်းကောင်းသိဖို့အတွက်အကဲကကြည်တန်းကြည်တိုင်းမှာကဲနံပါတ်တဲ့ခန္ဓာကိုယ်တရွရွတမမပေါ်တဲ့သဘောကဘာတရားတဲ့လေယုတ်တရားလမ်းပြီးတော့သိနေတာလေးကဒါဆိုရင်အရှုကံဖြစ်တဲ့ဟောဒီယုတ်နံဆိုတဲ့ယုတ်တရားခန္ဓာကိုယ်ကြီးကဘာဒီပဲပြပြချမ်းသာတာပဲပြပြဆင်းရဲစရာပဲပြပြသူပြလာနေသောအာယုန်တရားတို့သည်စက္ကမလဖြစ်ပြီးပစ္စည်းလို့ဘာသစ္စာလဲခန္ဓာကဒုက္ခသစ္စာပဲ။အိုးတကယ်ဆင်းရဲတဲ့ခန္ဓာပါလား။ခန္ဓာကိုယ်တကယ်ဆင်းရဲတဲ့ခန္ဓာပါလားလို့ခန္ဓာကိုယ်ယုံနာဓမ္မသင်္ခါရတရားတို့စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့ဖြစ်ပြီးပြလိုက်ဖြစ်လိုက်ပြလိုက်သဘောလေးကိုလှမ်းလို့လှမ်းလို့လှမ်းလို့မြင်နေပြီဆိုရင်အဲ့ဒီမြင်နေတဲ့အချိန်မှာဖြစ်တဲ့တရားဓမ္မများစိတ်သည်တန်ဖို့မရှိနေဘူးလား။တန်ဖို့ရှိသွားပြီနော်။ဘာဖြစ်လို့လဲလို့မင်းရင်ဒီချိန်မှာဘာတွေငြင်းနေလို့လောဘဒေါသမောဟတရားတွေငြင်းနေတယ်တနည်းအားဖြင့်အပယ်လေးပုံရောက်စေနိုင်တဲ့အကုသိုလ်တွေတည်ငါရက်နေတယ်ငြင်းနေတယ်အပယ်တကားပိတ်တဲ့အသိလေးတွေဖြစ်နေခြင်းကြောင့်ဘဝတည်ဘာဖြစ်တဲ့တန်ဖို့ရှိနေတယ်ဘာပြို့ဘာဖြစ်လို့များဘဝတန်ဖို့ရှိသွားတယ်လဲလို့မင်းရင်တန်ဖို့ကိုတိလာလို့ဘာကိုတိလာလို့တရားရဲ့တန်တံဘုဂုဏလဲလာတယ်ဘဝရဲ့တန်ဘုဂုဏလဲလာတယ်ရရှိတဲ့အချိန်လေးတွေကိုတ တန်ဖို့နားလဲလာတယ်ဩတို့ရရှိတဲ့အချိန်ရစ်တွေနာကြီးတွေဟာတို့အတွက်တန်ဖို့ရှိအောင်တဲ့ဘာလို့ရမလဲကြိုးစားရမှာပါလားတို့စိတ်ကလေးကိုခဏခဏဘာဖြစ်လာလဲပြင်ဖို့စိတ်ဝင်စားလာစိတ်ကိုပြင်ဖို့ရောက်လာတယ်စိတ်ကိုပြုပြင်ဖို့စိတ်တွေဖြစ်လာစိတ်ကလေးကိုအမြင်နဲ့ပြုပြင်မှဩငါတက်တာရရမယ်နော်စိတ်ကလေးကိုမပြင်ဘဲနဲ့ဒီတိုင်းသာထားလို့ရှိရင်အငြိကြီးတွေဝင်လာတယ်စိတ်မှာအငြိကြီးတွေလောဘအငြိကြီးတွေကန့်လန့်ကန့်ညီလာမယ်ဒေါသအငြိကြီးတွေမောဟအငြိကြီးတွေမာမနာအငြိကြီးတွေအိတ်သားမေးစရာအငြိကြီးတွေအဲ့ဒီအကုသို့အငြိကြီးတွေကန့်ညီနေသောပုဂ္ဂိုလ်ရဲ့စိတ်သည်ရှမ်းသာသလားဆင်းရဲမှာလားအကုသို့အာယုန်တွေကန့်ညီခွင့်ရသောစိတ်သည်ဆင်းရဲနေခြင်းကြောင့်ရှမ်းသာခြင်းတရားနယ်ပယ်ကိုဘယ်တော့မှမရောက်နိုင်ဘူးဒါဆိုရင်စိတ်ချမ်းသာဖို့အတွက်စိတ်ငြိမ်းချမ်းဖို့အတွက်ဘာအာယုံတို့ဖြင့်တွဲဆက်ထားရမှာပါလိတရားအာယုံဘာအာယုံနဲ့လဲခန္ဓာကိုယ်ထဲမှာထင်ရှားရှိနေရုပ်စင်နာစင်ယုတ်နံဓမ္မသင်္ခါရတရားတို့ပေါ်မှာညံလေးတဲ့လမ်းလို့သတိပဒဆိုတဲ့တမ္မာသတိမဲ့ကင်ကိုကင်ကအကဲကအကဲကအကဲကလမ်းလို့လမ်းလို့ကြည်တန်းကြည်တန်းမှာအရှုကံအာယုံအကြည့်ကံသဘောတို့သည်စက္ကန့်နဲ့စက္ကန့်နဲ့ဘာဖြစ်နေလဲကျပီပျက်စီးနေတဲ့ကျလိုက်ကျလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြလာဖြစ်လိုက်ပြတဖြတ်ဖြတ်နေသူ့သဘောသူဖြစ်ပြီးပျက်စီးတဲ့ဗာသက်စာလို့ပြနေတယ်။ဩဖြစ်ပြီးပျက်စီးတဲ့သဘောလေးကဗာသက်စာလှမ်းလို့လှမ်းလို့ညံလေးနဲ့တွေးကြည့်နေတဲ့သဘောလေးကဗာသက်စာဒုက္ခသစ္စာမှာမေဃသစ္စာတို့ဒုက္ခသစ္စာမှာဒါလမ်းပြောင်းသွားပြီဒကာရမတို့ရဲ့ခန္ဓာရဲ့ယုံနံဓမ္မသင်္ခါရတရားတို့အမျက်မပြတ်ချုပ်ချော့ပစ္စည်းမှုသဘောလေးတွေကိုလှမ်းလို့မြင်နိုင်မြင်နိုင်မှာအဲ့ဒါဘယ်လမ်းကိုလှမ်းလိုက်ပြီးဒုက္ခသစ္စာမှာမကသစ္စာတို့ဖြစ်သွားပြီဟုတ်တယ်နော်ဘုန်းကြီးတို့တရားဓမ္မတွေတသံတရားလို့မှ၆လမ်းလာတဲ့လမ်းကဒုက္ခသစ္စာမှာသမုဒိယသစ္စာတို့သမုဒိယသစ္စာမှာဒုက္ခသစ္စာတို့ဟောသမုဒိယဒုက္ခဒုက္ခသမုဒိယမလည်နေဘူးလားဘယ်တော့ကလဲလာသလဲလို့မေးရင်တန္တရာလာဇန်တရေကတန္တရာလာဇန်တရေကဘာသစ္စာနဲ့ဘာသစ္စာတွဲလာခဲ့အာသမုဒိယဒုက္ခဒုက္ခသမုဒိယတွဲခြင်းနဲ့မွေသေးမွေသေးမွေသေးတာပဲဒါဆိုရင်ဒီနေ့မြတ်စွာဘုရားအဆုံးမှာသာသနာတော်မှာတွေ့တဲ့ကာလမှာဒုက္ခသစ္စာမှဘာသစ္စာတို့အေးဒုက္ခသစ္စာမှာမေကင်အာယုန်နဲ့ကိလကင်းငင်းသောမက်ကစွန်အောင်လေးတွေနှလုံးသားထဲမှာတပတ်ပတ်တွေးကြည့်ခွင့်ရပြီဆိုရင်ဒုက္ခသစ္စာမှာမက်ကသစ္စာတို့မက်ကသစ္စာမှာနိရောဓသစ္စာတို့ဆိုရင်ဘာပြောင်းပြီလမ်းပြောင်းပြီဘာပြောင်းပြီဒါကြောင့်မလို့ဘုန်းကြီးတို့တရားမှများရဲ့အသိဉာဏ်ထဲမှာအခုလို့ခန္ဓာရဲ့ဖြစ်စဉ်ခန္ဓာကိုယ်ထဲမှာတကယ်ထင်ရှားရှိနေတဲ့ယုတ်နံဓမ္မသင်္ခါရတရားတို့ဤတဏှိယပဲယုတ်ကိုပဲဖြစ်စေနံကိုပဲဖြစ်စေယုတ်ကမ္မထာနိုင်ရင်ယုတ်ကိုအဓိကဆောင်ပြီးတော့မှနံမှတ်ရင်နံအာယုံမှတ်မိမိတဏှာထဲမှာထင်ရှားနေသောအာယုံတက်ကလေးကိုတတိနဲ့ကပ်ပြီးစောင့်ကြည့်မယ်ဆိုရင်အကြည့်ခန္ဓာကဘာသက်စာသိတဲ့ဉာဏ်ကတိရာကရာကဒေါသမောဟတွေကြုံငိနေတာကနောက်ခန္ဓာမလာတာကလည်းဤရောဓသစ္စာဆိုသစ္စာမဆိုင်ဘူးလားဘယ်အချိန်မှာသစ္စာထိုက်နေတယ်လဲလို့မေးရင်ခန္ဓာကိုညာနဲ့ကြည့်တဲ့အချိန်တိုင်းအချိန်တိုင်းမှာဘာထိုက်နေတဲ့သစ္စာထိုက်တဲ့အချိန်ဝိပဿနာညာထိုက်တဲ့အချိန်ပဲအဲ့ဒီဝိပဿနာညာထိုက်တဲ့အချိန်လေးများဖြစ်သွားမယ်ဆိုရင်တော့ဒကာရမများရဲ့ဘဝသည်ဘာဖြစ်ပြီတန်ဖို့ရှိသွားပါပြီဘာဖြစ်လို့တန်ဖို့ရှိသွားပါလိတန်ဖို့သိသောဉာဏ်ဖြင့်ပေါင်းသွားလို့ဘာနဲ့ပေါင်းသွားလို့အေးတန်ဖို့သိတဲ့မေကသစ္စာဘာဝနာစွာတို့ဖြင့်အမြင့်မပြတ်ပေါင်းသိပြီးမိမိတို့လိုရာစခန်းဖြစ်တဲ့ဥချင်းနာချင်းသိချင်းကင်းသောမဘုံနိဗ္ဗာန်ကိုလင်းမြန်သောအသိဉာဏ်တို့ဖြင့်ရရှိနိုင်ကြပါစေလို့ဘုန်းတော်မေတ္တာပို့၍ကဲအားလုံးလက်အုပ်ရှိဩတာယောမဇ္ဇနာတတ္တမံပฏิပတ်တိသ ဣဒာကာလဒုက္ခယံတုပါဠိတုဇိနသာသနံပရိပတိပရိပတုသဝတောတတ္တမိသာသူတော်ကောင်းတရားတို့သာလျင်ဥဒ္ဒါကျိုးစားအားထုတ်လျက်ရှိကြပါပေကုန်သောယေမာဇနအချင်းယံရှင်တို့အလုံးစုံသောတရားဓမ္မပေါ်သူတော်ကောင်းတို့သည်ဒုက္ခယံတုကျမ်းမာခြင်းချမ်းသာခြင်းရှိကြကုန်သည်ဝန်တို့ဖြစ်ကြပါစေကုန်သည်ဣဒာကာလရှိမည်သွားသောကာလပတ်လုံးဇိနသာသနာမြတ်စွာဘုရားရှင်45ဝါတိုင်တဲ့ထူထောင်တော်မူခဲ့တဲ့ပရိယတ္တိသာသနာပရိပတ္တိသာသနာပရိဝေဒသာသနာတော်မြတ်ကြီးကိုပါဠိတို့စောင့်ကြောင်းနိုင်ကြပါစေကုန်သတည်းဝါပါဠိတို့ကိုယ်နှင့်အသက်မငက်ွက်ပဲသံသရာအကျိုးကိုများ၏ကို၍ကောင်းစွာမှတ်သွေးစောင့်ကြောင်းနိုင်ကြပါစေကုန်သတည်းကဲမေတ္တာစွန်လေးကိုတက္ကလောကလုံးကိုမေတ္တာပို့၍ကိုယ်တို့ကောင်းမှုတရားလေးကိုမျှတမ်းပေးပြီးကြမှာဖြစ်ပါတယ်အလုံးညီညာဖြတ်ဖြတ်ဖြင့်မေတ္တာပို့ကြရအောင်အထေရမမြာတရဝါရှမ်းသာကိုစိတ်မြဲကြပါစေအန္တရေကင်းဘေးတွေရှင်လေငင်းချမ်းသာကြပါစေ။အောက်အယမမြာသရဝါချမ်းသာကိုစိတ်ငြိကြပါစေ။အန္တရေကင်းဖေးတွေရှင်လေငင်းချမ်းသာကြပါစေ။အနန္တစေကြဝလာမြာသရဝါချမ်းသာကိုစိတ်ငြိကြပါစေအန္တရာယ်ကင်းဖေးတွေရှင်လည်းငင်းချမ်းသာကြပါစေတရားဟောတရားနာမြာသရဝါချမ်းသာကိုစိတ်ငြိကြပါစေအန္တရာယ်ကင်းဖေးတွေရှင်လည်းငင်းချမ်းသာကြပါစေကိုစိတ်နှပြဘေးရန်ကွာကျန်းမာကြပါစေကိုစိတ်နှပြဘေးရန်ကွာရှမ်းသာကြပါစေမေတ္တာနှလုံးကိုစီသုံးชื่นบยงจะบาสิมิตรายันตุโทตมุอภูกินบาสิมิตรายิชันโกสิภันเอจังจะบาสิขันธีณะลงโกสิตองชื่นบยงจะบาสิโดมิตรายสวนကဝါလွန်ဤကြံကြပါစေဒုမေတ္တာစွန့်ကဝါလွန်ငြိမ်းချမ်းကြပါစေဤသို့ပြုရသဘုံညာကြောင့်အမတ္တဖြစ်မှန်ဤနိဗ္ဗာန်ကိုဧကံထုံးရှောင်ရောက်စေသောယနေ့ယခုအာတုသမြာမြာဘာကကိုမိဘဆေယမျိုးသဟာနှင့်ကိုမဆောင်ကြကိုဆောင်နကအရင်စရေရှိသမြာလုံးစုံဘုံ37ဖြစ်ဖြစ်သမြာရှိရှိသမျှဝိနေယတို့ကြာကြပါစေအင်္ဂဝေဒီညာတွေသာဓုဟောစေတော်ကုသိုလ်အမြယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဩသာအသောမေတ္တာနှင့်အကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကို ဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုကုသိုလ်အမြတ်ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းသောဘုရားအတော်မေတ္တာနှင့်ကျွန်ုပ်တို့အားကြောရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုကုသိုလ်မြတ်ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဘုရားအသောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုကဲအလုံးယရဏစံတမြကဲ့သို့အေချမ်းတရားချီကြ၏ပြည့်စုံတကွေကိုစည်းကိုငှတရားထူထွေးကြပါစေ။